ကမ္ဘာအမြင့်ဆုံးအီရတ်တောင်ထိပ်ကိုမြန်မာတောင်တက်အဖွဲ့ဝင်ကိုပြည်ဖြူအောင်နဲ့ကိုဝင်းကိုကိုတို့တက်ရောက်ခဲ့ကြပြီးနိုင်ငံတော်အလံကိုလွှင့်တူခဲ့ကြပါတယ်။အခုခါမှာတော့အဲ့ဒီတောင်တက်အဖွဲ့ဝင်တွေဟာတောင်ကြီးကိုပြန်လည်ဆင်းသက်လာကြပြီဖြစ်ပါတယ်။ပထမဦးဆုံးအချင်းဖြစ်မြန်မာနိုင်ငံကိုကိုစားပြုတဲ့အသင်းအီရတ်တောင်ကိုတက်ရောက်ခဲ့တဲ့အချိန်နဲ့ပတ်သက်လို့ကိ
ကစတင်ခဲ့တာဖြစ်ပြီးဒီကနေ့မှာတော့အကောင့်ထဲပေါ်နိုင်ခဲ့ပါတယ် True Foundation ရဲ့အကူအညီနဲ့မြန်မာတောင်တက်အဖွဲ့ဝင်3ဦးကနေပေါ်နိုင်ငံကနေတဆင့် Erat တောင်ကိုတက်ခဲ့တာပါအဖွဲ့ဝင်3ဦးအနက်2ဦးကတော့တောင်ထိပ်အထိအရောက်သွားနိုင်ခဲ့တယ်လို့မြန်မာနိုင်ငံတောင်တက်အဖွဲ့ချုပ်အမှုဆောင်တဦးဖြစ်တဲ့ဦးမျိုးတန်းကအခုလိုပြောပါတယ
်တော့တော့ညီရောတော့တက်မှတ်ရေးအမြင့်ကြပြတော့ဖိစက်မှာဆက်ခဲ့ပါတယ်။ဒီတောက်ထရရတော့တော့ဝင်းကူနဲ့ပြည်ပြောင်းနေဖြစ်ပါတယ်။ညာဖက်ပြစ်ထားတာတို့တောက်ထရရတို့ဆက်နေပါတယ်။နောက်မြန်မာစစ်တပ်တုံးနဲ့ငါးလောက်တော့ပြည်ပြောင်းကတက်ကြပါတယ်။သူက10နံပါတ်4ကိုတန်းရောက်နေပါတယ်။
တောင်ထိပ်အဖွဲ့ဝင်တွေကဒီကနေ့မနေ့9နာရီ9မိနစ်ကအေရက်တောင်ထိပ်ကိုရောက်ရှိခဲ့ပြီးနောက်မကြာခင်မှာပဲပြန်ဆင်းလာခဲ့ကြပါတယ်။ပေ3000နီးပါးမြင့်တဲ့အေရက်တောင်ကိုတက်ရောက်ဖို့တောင်ထိပ်အဖွဲ့ဝင်တွေကလွန်ခဲ့တဲ့ April 17ရက်နေ့မှာအမြင့်ပေ18500မှာရှိတဲ့တောင်ကြီးစခန်းကိုရောက်ရှိခဲ့ပြီးအဲဒီကနေတဆင့်တောင်တက်လက်ကြီးအစီအစဉ်တွေကိုစတင်ခဲ့ပါတယ်။ရောက်ရှိနေတဲ့အမြင့်ပေကလေရုဖီအားကိုခံနိုင်ရင်ရှိအောင်အချိန်ကြီးအတော်များများအတက်အစင်းပြီးလို့လေ့ကျင့်ခဲ့ကြတာပါဒုတိယအချိန်မြောက်ကြိုးပမ်းမှုအပြီးအခုလိုခီးစဉ်အောင်မြင်တာဖြစ်တယ်လို့လည်းဦးမျိုးတန်းကပြောပါတယ
်တောင်နဲ့ဆလီကူက True Foundation တောင်ထက်ဖွဲ့အကျိုးစားကနေပါတယ်အဲဒီကောဒီပေါ်မှာတောင်ပြင်မှုတွေခဲတောင်ပြင်မှုဖြစ်တဲ့အကြောင်းဒီပေါ်ဆိုအဲ့နဲ့ကဒီတောင်တဲ့ခီးအားလုံးဖြစ်တဲ့အကြောင်းဆိုတော့ဆက်တက်ပြောပြန်လာတာဖြစ်ပါတယ်ဒီနေ့မှာဖြတ်ပြီးတော့ဒီကောင်ကြီးအစီအစဉ်လည်းထောက်ကျူတာဖြစ်ပါတ
ယ်။မြန်မာတောင်တဲ့အဖွဲ့ဝင်3ဦးတွေကကိုကြီးညီအောင်ကတော့တွေးထဲမှာအောက်ဆီဂျင်ပါဝင်မှုရော့ကျသွားတဲ့အတွက်တောင်ကြီးစခန်းမှာပဲဂျန်နေကြတာပါ။ဒါပေမဲ့လည်းဂျန်တဲ့အဖွဲ့ဝင်2ဦးကတော့ရေခဲမတ်အောက်ကျရောက်နေတဲ့ရာဒီဥရုအောက်မှာကမ္ဘာအမြင့်ဆုံးအေရက်တောင်ထိပ်ကိုတက်ရောက်ပြီးမြန်မာနိုင်ငံအလံကိုစိုက်ထူနိုင်ကြပါတယ်ခင်ဗျာ။